အမေရိကန်နိုင်ငံလူညွန်ရေးအနာဘယ်နဲ့ထိန်းသိမ်းထားတဲ့ထပ်မံတည်ဆုံသွားတဲ့ဂေါတီမာလာနိုင်ငံကကလေးအတွက်မိသားစုဝင်နဲ့မိတ်ဆွေတွေဝမ်းနည်းပူဆင်းနေပါတယ်။အသက်9နှစ်ရွယ်မင်းကြီးနဲ့သူကိုဂေါတီမာလာကခြေရွာတစ်ခုမှာတချို့ခဲ့တဲ့ကစားနေရတဲ့ကောင်းရောအချိန်မှာပဲအသက်10နှစ်ရွယ်ဖိလစ်ကွန်မက်စ်အလွန်ဆိုဟာလည်းနယူးမက္ဆီကိုပြည်နယ်ကဆေးရုံပေါ်မှာတည်ဆုံသွားတာပါ။အမေရိကန်ကောက်ခွန်နဲ့နိုင်ငံလူညွန်ရေးဌာနရဲ့ရှေ့ရတော့တည်ဆုံးသူကလေးငယ်နဲ့ဖခင်ဖြစ်သူကိုထင်းထင်းထားစေတင်းလာနေမှာကလေးငယ်နေထိုင်မကောင်းတဲ့လက္ခဏာကိုတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။အင်းမီပြီးဖြားနာနေတဲ့ကလေးငယ်ကိုစေပေးပြီးပြန်လွတ်ဖက်ပေးခဲ့တဲ့အကြောင်းလည်းရှောင်းနေကပြောပါတယ်။ဒါပေမဲ့လည်းတင်းလာနေညဘက်မှာပဲကလေးငယ်ကကိုလက်မအီးမသာဖြစ်ပြီးဟော့ဟန်ရကစေရုံကိုပြန်ပို့ခဲ့ရပြီးတကောင်းကျော်အချိန်မှာပဲတည်ဆုံးသွားခဲ့တာပါ။ဒီဆုံးတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပဲအောက်ခွန်နဲ့နေဆက်လုံရင်အာဏာပိုင်တွေကတော့လွတ်လပ်တဲ့စုံစမ်းမှုတွေနဲ့စိတ်ရိယစစ်ဆေးသွားမယ်လို့ကြေပြေးထားပါတယ်။စုံစမ်းစစ်ဆေးနိုင်မှုအတွက်လည်းအမေရိကန်မိငယ်လုံရင်ဝန်ကြီးဌာနနဲ့ဂေါတီမာလာဆွေးရုံထံခွင့်ပြုချက်တောင်းခံထားပါ။အခြားရင်းရဲ့တွေအတွင်းတည်ဆုံးမှုတွေနဲ့ကြုံရပြီးနောက်မှာတော့အောက်ခွန်နဲ့နေဆက်လုံရင်တောင်းရှိတွေကထိတ်ထိတ်ထားသူတွေအသက်10နှစ်အောက်ကလေးတွေကိုအဓိကထားပြီးကျန်းမာရေးစစ်ဆေးမှုတွေကိုလည်းစတင်ဆောင်ရွက်နေပါတယ်။